အခုတခါနားဆင်ရမှာကဗစ်တိုးရီးယားအမှုကင်တွယ်နေတဲ့အစိုးရဥပဒေအရာရှိတွေရဲ့ဆောင်ရွက်ချက်တွေကိုကြည့်ရင်အမှုမှန်ပေါ်ပေါက်ရေးအတွက်တန်လျာများစွာဖြစ်ရကြောင်းအမှုဖြစ်စဉ်ကိုစောင့်ကြည့်နေတဲ့မြမဥပဒေရေးရာကျွမ်းကျင်သူတူဦးကပြောပါတယ်တောက်တာနီကနေပြည်တော်သတင်းစာရှင်းလင်းပွဲမှာတော့ဗစ်တိုးရီးယားအမှုကိုတရားခံအမှန်ဖော်ထုတ်နိုင်မှုမရှိဘူးဆိုရင်သက်ဆိုင်ရာတာဝန်ရှိသူတွေတာဝန်ခံရမှာဖြစ်တယ်ဆိုတဲ့သမရရဲ့ညွှန်ကြားချက်ကိုသမရယုံပြောခွင့်ရဦးစော်ထီကပြောကြားပါပါတယ်မန်အင်ဂျင်နိုင်ကရှင်းပြပါပါ
နေပြည်တော်ကမူလာတန်းကျောင်းတစ်ကျောင်းမှာအသက်3နှစ်အရွယ်မူကြိုကျောင်းသူတဦးကျောင်းတွင်းအာဓမပြုကျင့်ခံရတဲ့အမှုကိုမမှန်ကန်ကန်စစ်ဆေးစီရင်နိုင်မှုမရှိရေးတပ်ဆိုင်ရာတာဝန်ရှိသူတွေတာဝန်ခံရမှာဖြစ်ကြောင်းနိုင်ငံတော်သမရယုံပြောခွင့်ရဥစော်ထေကဩဂုတ်လ16ရက်နေ့နေပြည်တော်သမရအိမ်တော်မှာနှစ်ပတ်တကြိမ်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်အခုလိုပြောကြားခဲ့ပါတယ
်သမရယုံရဲ့မူဝါဒသဘောထားကတော့အမှုမှန်ဖော်ထုတ်ရေးပေါ့နော်အဲ့ဒါကိုအလေးထားပြီးဆောင်ရွက်ဖို့ဖြစ်တယ်တကယ်လို့အမှုမှန်တရားခံအမှန်မဖော်ထုတ်နိုင်ဘူးဆိုရင်သက်ဆိုင်တဲ့တာဝန်ရှိတဲ့လူတွေတာဝန်ယူမှုတာဝန်ခံမှုယူရလိမ့်မယ်အဲ့ဒါလည်းကျွန်တော်တို့ပြည့်ပြည့်စုံစုံပြောထားပြီးဖြစ်တယ်နောက်ဒုတိယချက်ကတော့ဒီကာလမှာဒီကိစ္စကတရားရုံးမှာစစ်ဆေးစီရင်နေတဲ့ကိစ္စဖြစ်တဲ့အတွက်ကျွန်တော်တို့အုပ်ချုပ်ရေးအနေနဲ့တစုံတရာပြောစရာမရှိဘူးပြောမှလည်းမဟုတ်ဘူးဘာကြောင့်လဲဆိုတော့ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေအရအုပ်ချုပ်ရေးတရားစီရင်ရေးဥပဒေဖြူရေးဒါကတရားစီအတက်နိုင်ဆုံးဟိုဖိုင်ချာကျင့်သုံးတာဖြစ်တယ်ဖြစ်တဲ့အတွက်တရားရုံးရဲ့ဆုံးဖြတ်ချက်ဒီပေါ်မှာတစုံတရာလွှမ်းမိုးနိုင်တဲ့ဟာတွေမရှိအောင်ကျွန်တော်တို့ပြီးဆက်ရပါတယ်။အခုနဲ့ဆက်နွယ်တဲ့လူတွေတင်းချောင်လာလို့ထွက်ပြေးတာတို့တော့ဖြစ်ဖို့ကတော့ရတဖွဲ့အာမခံတာပြီးဖြစ်ပါတယ
်။အာဓမပြုကျင့်ခံရသူဟာ၃နှစ်အရွယ်ကျောင်းသူလေးဖြစ်နေတဲ့အတွက်သူ့ရဲ့နာမည်ရင်းမသုံးဘဲနာမည်ဝတ်အဖြစ်ပေးထားတဲ့ Victoria ရဲ့အမှုကိုကင်တွယ်နေတဲ့အစိုးရရှေ့နေတွေဘက်ကတော့အမှုမှန်ပေါ်ပေါက်ရေးကြိုးပမ်းဆောင်ရွက်တာမျိုးမတွေ့ရဘူးလို့ဟောင်ကောင်အခြေစိုက်အာရှလူ့အခွင့်အရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ကတုံ့တက်ပါတယ
်။ဥပဒေရရှိဖြစ်တဲ့သူကိုယ်တိုင်ကတည်းရှေ့ပေါ်ပေါက်ချက်တွေအရဘယ်လိုအရေးယူသင့်လဲဘာဖြစ်သင့်လဲဆိုတာကိုပြောရမယ့်အစားတက်တည်ဖြစ်ထွက်ဆိုတဲ့သူကသာပထမယုံနေမှာဆိုလို့ရှိရင်နှင်းမှုကိုနောက်တိုးတရားခံဖြစ်တင်ပြမှုအတွက်ကြောက်တာကျွန်တော်တို့တွေ့ရတယ်အကင်းပြတဲ့နေရာဒေသကိုသိသိကြည့်ရှုဖို့အတွက်ကြင်ကြတာကြီးကျွန်တော်တို့တွေ့ရတယ်ဒါတွေကအမှန်ဆိုလို့ရှိရင်ဥပဒေအရရှိကိုယ်တိုင်ကိုကငူရဲကိုကလောက်ရမယ့်ကိစ္စဖြစ်နောက်ပြီးတော့တခါဒုတိယယုံရင်းရောက်တဲ့အခါကျတော့လေအဖခင်ဖြစ်တဲ့သူကဗီဒီယိုမှတ်တမ်းယူထားတဲ့ဥစ္စာကိုတက်တေကန်တင်သွင်းတယ်တင်သွင်းတဲ့အခါမှာလေဒီတက်တေကန်ကတင်သွင်းမိသားဖြစ်တဲ့အတွက်လက်မခံသင့်ပါဘူးဆိုတဲ့ဒါကအမျိုးပြောတဲ့အခါကျတော့ကျွန်တော်တို့တော်တော်အံ့ဩလေ။ဒါကြောင့်ဥပဒေအရရှိပြီးဒါလည်းဒီမှုမှာအတိုင်းအတာတစ်ခုတည်းအမှန်တရားမပေါ်ပေါက်အောင်ဖုံးကွယ်နေတယ်လို့ကျွန်တော်တို့တန်ဖိုးရရှိတယ်
။အခုနောက်ဆုံးတရားရုံးချိန်မှာတရားလူတွေဘက်ကတတ်တည်ဖြစ်ဖုန်းနဲ့အတူအဲ့ဒီထဲမှာပါနေတဲ့ဗီဒီယိုဖိုင်တစ်ခုကိုတင်ပြနိုင်အောင်နဲ့အစိုးရရှေ့နေတွေဘက်ကကန့်ကွက်မှုရှိနေပေမဲ့တရားသူကြီးဘက်ကတတ်တည်ကန်ဖုန်းနဲ့အဲ့ဒီထဲမှာရှိနေတဲ့ဗီဒီယိုဖိုင်တစ်ခုကိုလက်ခံအောင်လုပ်နိုင်ခဲ့တဲ့တရားလိုဗစ်တိုးရီးယားရဲ့မိဘနှစ်ဦးရှေ့နေဖြစ်တဲ့ဒေါ်ရွဲ့နှုအောင်ရဲ့ဆောင်ရွက်ချက်ဟာမန်ကန်ကျောင်းဦးမင်းလွင်ကပြောပါတယ်
။တရားလိုဖက်ကလိုက်ပါဆောင်ရွက်တဲ့ဒေါ်ရွဲ့နှုအောင်ရဲ့ဂိုင်းတွယ်ပုံအကြံပေးပုံတင်ပြပုံစတာတွေကိုတရားလိုရဲ့တပ်ပြည်တွေကလိုက်နာဆောင်ရွက်တဲ့အတွက်အခုလိုမျိုးထင်တာမြင်တာဖြစ်လာတယ်လို့ကျွန်တော်တို့ကတော့မြင်ပါတယ်။
ဩဂုတ်လ14ရက်နေ့ကနေပြည်တော်ဒက္ခိဏခရိုင်တရားရုံးချိန်မှာဗစ်တိုးရီးယားဖခင်ကိုရိုင်းထွက်ဆိုခဲ့ပြီးသူကိုရိုင်းတင်သွင်းခဲ့တဲ့ဗီဒီယိုဖိုင်တွေဟာအမှုမှန်ပေါ်ပေါက်ရေးအတွက်တရားရာခိုင်နှုန်းအရေးပါကြောင်းတရားခဏ်အဖြစ်ဆွဆွဲခံထားရတဲ့ကျောင်းကားဒရိုက်ဘာအောင်ကြီးရဲ့ရှေ့နေဒေါ်စုဒါလီအောင်ကလည်းတရားရုံးချိန်အပြီးသတင်းတောက်တွေကိုအခုလိုပြောခဲ့ပါတယ်
အမှုမှန်ပေါ်ပါဖို့လေဟန်တွဲပါစံယုံလေပေါ်ရမယ်လို့ထင်တယ်ဓာတ်ပုံ၅ပုံချပြတယ်ဓာတ်ပုံကနှင်းနူဓာတ်ပုံကကိုကိုဓာတ်ပုံကညီညီဒီနောက်ဓာတ်ပုံကအောင်ကြီးပေါ့နော်နောက်ဓာတ်ပုံကတော့ကိုကိုရဲ့ညီညီရဲ့ပါတဲ့ပုံအကုန်လုံး၅ပုံချပြတဲ့အခါမှာကလေးကအဲ့၅ပုံထဲရမှာအောင်ကြီးကိုမသိဘူးလို့ပြောတယ်ကိုကိုနဲ့ညီညီကိုမိမိကိုလှောက်တာဒီကိုကိုနဲ့ညီညီလို့ပြောတယ်သူ့ကိုဟိုဟိုဟာပေါ့တက်ပြစ်စင်တယ်ပေါ့နော်ဗာညာနဲ့ခဲရနေပိုင်းနဲ့ထိုးတယ်အဲ့လိုမျိုးခပေးစစ်တောင်းနဲ့ကန်ပေးပေါ့နော်ဒါမျိုးပြောတယ်အဲသူ့ရဲ့ဘူဒိုဖိုင်ထဲမှာတော့ဒါလာရေးတွေ့ရတယ
်လာမယ့်ရုံးချင်းကိုတော့ဩဂုတ်လ28ရက်မှာချိန်ဆထားပြီးဗစ်တိုးရီးယားရဲ့အဖွားဖြစ်သူနဲ့မူလာရန်ကျောင်းက CCTV မှတ်တမ်းတွေကိုရဲတပ်ဖွဲ့စီအနှံခဲ့တဲ့ကိုရန်နောင်ထေရိုကိုစစ်ဆေးမှာဖြစ်ပါတယ်လက်ရှိ Wisdom Hill ကျောင်းကိုခွင့်ပြုချက်မရဘဲနဲ့ဖွင့်ထားတဲ့အတွက်ဥပဒေနဲ့အညီအရေးယူဆောင်ရွက်မှာဖြစ်တယ်လို့ကျောင်းလဲပိတ်ထားရမှာဖြစ်ကြောင်းတမရယုံပြောခွင့်ရဦးစော်ထေကဇူလိုင်လသတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်ရှင်